အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်အနောက်မြောက်ပိုင်းမှာရှိတဲ့ဘာဖလိုမြို့ကမြန်မာအများစုနေထိုင်ရာရပ်ကွက်တွေမှာဖောက်ထွင်းခိုးယူမှုတွေများနေတာကြောင့်လုံခြုံရေးကိုတိုးမြင့်ချထားသွားမယ်အကြောင်းရဲတပ်ဖွဲ့နဲ့မြန်မာမိသားစုတွေတွေ့ဆုံစဉ်မှာဘာဖလိုရဲမှူးကြီးကပြောကြားခဲ့ပါတယ်။မြန်မာတိုင်းရင်းသားတွေနေထိုင်ရာရပ်ကွက်တွေမှာပြီးခဲ့တဲ့နှစ်အောက်တိုဘာလကစပြီးလူရတိုက်ခိုက်မှုတွေအများအပြားဖြစ်ပွားခဲ့တဲ့အတွက်အခုလိုရဲတပ်ဖွဲ့နဲ့မြန်မာလူမှုအတိုင်းအဝိုင်းတွေ့ဆုံဆွေးနွေးရတဲ့အထိဖြစ်လာခဲ့တာပါဒုက္ခသည်အဖြစ်အခြေချနေထိုင်ခွင့်ရတဲ့ကရင်တိုင်းသားအများစုနေထိုင်ရာဘာဖလိုမြို့ကရက်ွက်တွေမှာလွန်ခဲ့တဲ့3-4လလောက်ကစပြီးနေအိမ်40ကျော်လောက်ဖောက်ထွင်းခိုးယူခံရမှုအပါအဝင်ဓားမြတိုက်ခံရတာလမ်းပေါ်မှာလူရတိုက်ခိုက်ခံရတာစတဲ့ရာဇဝတ်မှုအတော်များများဖြစ်ခဲ့ပါတယ်ဒါကြောင့်ဘာဖလိုရဲတပ်ဖွဲ့နဲ့မြန်မာတိုင်းရင်းသားတွေရဲ့ပညာပေးဆွေးနွေးမှုကိုဧပြီလ2ရက်နေ့ကပြုလုပ်ခဲ့ပါတယ်။မှုကင်းဖြစ်တဲ့နေရာတွေမှာရဲတွေဘက်ကလုံခြုံရေးတိုးမြင့်ချထားပေးရေးအပါအဝင်မှုကင်းကာကွယ်ရေးပညာပေးမှုစတာတွေကိုဆွေးနွေးခဲ့တဲ့အကြောင်းကရင်လူမှုအဖွဲ့အစည်းတာဝန်ခံဖြစ်တဲ့ Daniel က VOE ကိုပြောပါတယ
်။သူတို့ကလုပ်ပေးမှာကအရင်ကဒီခိုးမှုဖြစ်တဲ့နေရာတွေအများအပြားကကျွန်တော်တို့ဘာဖလို website မှာဖြစ်လာများတယ်ဘာလို့ဒုက္ခတွေကဒီမှာဒီများလာချလာပြရများတယ်ဆိုတော့သူတို့အဲ့ဒီမှာသူတို့တွေ blade နဲ့လေးဆက်များလာအောင်သူတို့ကကြိုးစားလုပ်ပြီးမယ်ပြီးတော့လည်းဒီဒီပြန် line ပေါ့နော်ဟိုဖုန်းကနေဖြည်းဖြည်းအဲ့သူတို့တွေလုပ်ပေးဖို့တော့ပြောထားတယ်ရဲတွေခေါ်ရမယ်ရဲတွေခေါ်ရင်ဘယ်လိုမျိုးလုပ်ရမလဲပြီးတော့လည်းဒီများတိုက်တာကဘယ်လိုလဲခိုးမှုကဘယ်လိုလဲပြီးတော့အိမ်ဒီမှာတွေမှာဘယ်လိုလိုဥစားပေါ့နော်နည်းနည်းလေးလုံးချုံအောင်ဘယ်လိုလုပ်ပြရမလဲများပညာပေးတယ်ပဲများပါတယ
်အခြေချနေထိုင်နေတဲ့တိုင်းသားတွေအနေနဲ့နေအိမ်တွေဖောက်ထွင်းခံရတယ်ဆိုတာနဲ့ရဲကိုချက်ချင်းအကြောင်းကြားဖို့လိုအပ်တယ်လို့တနအိကျော်ကြာဆွေးနွေးပွဲမှာဘာဖလိုရဲအရာရှိကပြောသွားပါတယ်ရာသွေးမှုကျူးလွန်သူတွေဟာလူငယ်အများစုဖြစ်ပြီးလူမဲတွေစပိန်ဘာသာစကားပြောလူမျိုးတွေနဲ့မြန်မာတချို့ပါဝင်တယ်လို့ Daniel ကပြောပါတယ်2010ပြည်နှစ်ကစပြီးဘာဖလိုမြို့မှာအခြေချနေထိုင်နေကရင်ဒုက္ခသည်ဥယျာဉ်တပေါင်းကျော်ရှိပါတယ်။သူတို့အများစုဟာနေဆက်ဒုက္ခသည်စခန်းတွေကလာရောက်ကြသူတွေဖြစ်တာကြောင့်သူတို့ရဲ့ဘာသာစကားအခက်အခဲဟာရာသွေးမှုကျူးလွန်သူတွေရဲ့အဓိကပြစ်မှတ်ဖြစ်လာရတဲ့အကြောင်း Daniel ကအခုလိုပြောပါတယ်
။ဒီမှာပြရသူတွေကိုသူတို့ကတက်ကြလို့လဲဆိုတာကအဲအင်္ဂလိပ်စကားမတက်ဘူးဆိုတော့သူတို့တွေကပလိတ်ကိုအချင်းတိုင်လို့မရဘူး။အဲပထမချက်ကြောင့်သူတို့အဲ့ဒါအကြောင်းပေါ့နော်သူတို့တွေကိုတက်ကြလို့လာပြီးတော့သူတို့ခိုးတာရှိတယ်။အထူးသဖြင့်ဒီမိသားစုတွေတော့တွာလာတာကိုသူတို့ကစောင့်ကြည့်ပြီးတော့အချိန်ပေါ့နော်အများကြီးအလူရှိအချိန်ကနေ့ချင်းအချိန်မှာပဲဆိုတော့သူတို့တွေနေ့ချင်းအချိန်မှာပဲသူတို့ဝင်ပြီးတော့သူတို့ဝင်ယူပြီးလောက်တာပေါ့နော်အဲ့လိုမျိုးဟာအများကြီးကဒီဘလော့ကဖြစ်တဲ့ဟာအများကြီးကနေ့ချင်းမှာပဲဖြစ်တဲ့ဟာကြီးပဲ
အခုလိုရာဇဝတ်မှုတွေအများဆုံးဟာ2014ခုနှစ်အကုန်ပိုင်းလောက်မှာဖြစ်ပြီးရဲတွေဘက်ကလုံလောက်တဲ့နှိမ်နှင်းမှုမျိုးမတွေ့ခဲ့ရဘူးလို့ပြီးခဲ့တဲ့နိုဝင်ဘာလကနေအိမ်ကိုဖောက်ထွင်းခံခဲ့ရတဲ့ဒေဝါကပြောပါတယ
်ဒီနေ့ကလည်းနေ့ကျွန်တော်တို့မိသားစုတွေပြရားသားရှိကိုတဲ့အချိန်မှာပြန်လာပြီးတော့အေတွေတွေ့တာအဖေါ်ကသူပြန်ဖောက်ပြီးတော့ပစ္စည်းတွေထည့်ယူတယ်လေအေပေါ်မှာကွန်ပျူတာတို့ဒလုံးနလုံးတော့အဖါတို့အလူငယ်စုဘူးတပူနပူပဲပါတာပဲနော်တယ်တို့ဟိုတချို့လူတွေတော့သက်စာတွေလည်းတော်တော်များများပါတယ်လူတွေလည်းပါတာပဲအဒီပလေးတွေပါလေလာမင်းရောသူများလာမင်းရောကျွန်တော်ပြောပြတာပေါ့ကျွန်တော်တို့ဒီမှာဒီလိုပဲတခိုးရည်ခေါ်ကြရကျွန်တော်တို့ကဒုက္ခခံနေရတယ်ဆိုတော့ကျွန်တော်တို့အတွက်လို့ကြုံမှုမရှိဘူးဒီအခြေခံကမေရောတော့စီရပုတ်ကိုတရားမအရေးယူတာကျွန်တော်မတွေ့သေးဘူးဆိုတော့ကျွန်တော်တို့ကဟိုကျွန်တော်တည်ပြတာပေါ့
သူဟာ2010ပြည့်နှစ်ထဲကဘာဖလိုမြို့မှာအခြေချနေထိုင်သူဖြစ်ပါတယ်အဲ့ဒီမြို့ကအခြေချနေထိုင်သူတွေထဲမှာမြန်မာတိုင်းရင်းသားတွေအပါအဝင်ဆိုမာလီယာနဲ့အာဖရိကနိုင်ငံအချို့ကလာတဲ့ဒုက္ခသည်တွေအီရတ်နဲ့နီပေါနိုင်ငံကလာတဲ့ဒုက္ခသည်တွေလည်းရှိကြတာပါလက်ရှိအခြေအနေမှာတော့ဖောက်ထွင်းခိုးယူမှုတွေကိုရဲတွေဘက်ကအာရုံစိုက်ပြီးဒေသခံမြန်မာတိုင်းရင်းသားတွေနဲ့ပူးပေါင်းကင်တွယ်လာတဲ့အတွက်ရာဇဝတ်မှုကင်းတွေကြာဆင်းသွားတယ်လို့ Daniel ကပြောပါတယ်ရှင်